ပါကစ္စတန်နိုင်ငံမှာမနေ့တုန်းကကြောင်းတကြောင်းကိုတာလီဘန်တွေရဲ့တိုက်ခိုက်ခံရပြီးတဲ့နောက်ပါကစ္စတန်စစ်တပ်အကြီးအကဲဗိုလ်ချုပ်ကြီးရာဟီရှာရစ်ဖ်ဟာအာဖဂန်သမ္မတနဲ့ဒီနှစ်နိုင်ငံနယ်စပ်လူမျိုးရေးကိစ္စရပ်တွေကိုဆွေးနွေးဖို့အတွက်ဗုဒ္ဓဟူးနေ့မှာအာဖဂန်နစ္စတန်နိုင်ငံကဘူးမြို့ကိုရောက်နေပါတယ်။ပါကစ္စတန်ကိုတိုက်ခိုက်မဲ့အကြမ်းဖက်သမားတွေကိုအာဖဂန်မီအသုံးပြုခွင့်ပေးမှာမဟုတ်ဘူးလို့အာဖဂန်သမ္မတဂန်နီကဒီပါကစ္စတန်စီးပွားရေးချုပ်ကိုကတိပေးပြောဆိုပြီးတော့ဒါမျိုးလုပ်ဖို့ရည်လာလို့ရှင်လဲသူတို့ဘက်ကရှင်းလင်းသွားမယ်လို့ပြောပါတယ်။ပါကစ္စတန်စီးပွားရေးချုပ်ဗိုလ်ချုပ်ကြီးရှာရစ်ဖ်ဟာပါကစ္စတန်ထောက်လိုင်းရေး ISI အကြီးအကဲဒီရက်စ်ဝမ်အက်တာနဲ့အတူအာဖဂန်နစ္စတန်ကိုရောက်ရှိနေပြီးတော့အာဖဂန်မှာရှိတဲ့ NATO တပ်ဖွဲ့ရဲ့အကြီးအကဲဖြစ်တဲ့ American ဗိုလ်ချုပ်ကြီး John Campbell နဲ့လည်းတရားတွေ့ဆုံခဲ့ပါတယ်။နောက်ဒီနှစ်ဖက်ထောက်လိုင်းရေးသတင်းဖလှယ်မှုတွေကိုလည်းပြုလုပ်ခဲ့ပါတယ်။ပါကစ္စတန်နိုင်ငံပါရှဝါကျောင်းကိုတာလီဘန်တွေကအင်ကာနီကတိုက်ခိုက်မှုပေါ်မှာတော့ပါကစ္စတန်တာဝန်ရှိသူတွေဘက်ကတုံ့ပြန်ဆောင်ရွက်မှုတွေစလုပ်နေပြီလို့ပြောရမှာပါ။ကလေးငယ်132ဦးနဲ့ဝန်ထမ်း9ဦးတစ်ဆုံးခဲ့ရတဲ့ဒီဖြစ်ရပေါ်မှာတနင်္ဂနွေလုံးပူဆွေးဝမ်းနည်းမှုဖြစ်နေဒီကနေ့စပြီးတော့တောင်းအကြာပြုလုပ်မှလည်းဖြစ်ပါတယ်အကြမ်းဖက်သမားတွေကိုတေးတန်းအပြစ်ပေးဖို့2008ခုနှစ်ကဆုံးဖြတ်ခဲ့တဲ့ဒီဆုံးဖြတ်ခဲ့တာဖြစ်ပြီးတော့ဒါကိုဒီမတိုင်ခင်ကနေပြီးတော့ဆက်ငတ်ထားပါတယ်အာဖဂန်နဲ့နေဂျင်းဆက်ပါကစ္စတန်အနောက်မြောက်ပိုင်းကတိုင်းသားလူမျိုးစုဒေသတွေကစစ်သွေးကြွတွေကိုစစ်စင်တိုက်ခိုက်မှုတွေဆက်လုပ်သွားမယ်လို့လည်းမစ္စတာရှာရစ်ကကတိပြုပြောဆိုခဲ့ပါတယ်ခင်ဗျာ